လသမဂ္ဂတွင်ရမှုချုပ်အန်တိုနီရိုဂူတာရစ်ဟာဘင်္ဂလားဒေ့ရှ်ယာယီအစိုးရအကြံပေးမိုဟာမက်ဂျွန်နိုနဲ့အတူမတ်လ14ရက်နေ့တောက်ကြနေမှာခေါ့စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်တဲ့အကြောင်းမိုဟာမက်ဂျွန်နိုရဲ့လက်ထောက်ပြောခွင့်ရအဘူကလမ်အဇစ်မဂျန်ကပြောဆိုပါတယ်အတွင်းမှုချုပ်ဂူတာရစ်ဟာမွတ်စလင်ရဲ့ရမန်ဥပုလ္လအတွင်းနေရာဆွန့်ခွာထွက်ပြေးရသူတွေဘေးဒုက္ခနဲ့ရင်ဆိုင်နေရသူတွေရှိတဲ့ဒုက္ခသည်စခန်းကိုဆက်စုနေတဲ့ချီပီးနှစ်ဆင်သွားရောက်လေရှိရမှာမနက်ပြန်မလ13ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာကိုအတွင်းမှုချုပ်ရောက်ရှိမှာဖြစ်ပါတယ်။မတ်လ13ရက်နေ့ကနေ16ရက်နေ့အထိ3ရက်ကြာမဲ့ခရီးစဉ်အတွင်းမှုချုပ်ဂူတာရက်ကဘင်္ဂလားဒေ့ရှ်မှာရှိကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထံသွားရောက်မယ်လို့အတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဗင်ဒူချရက်ကလည်းပြီးခဲ့တဲ့ February 28ရက်နေ့သတင်းစာရှင်းလင်းပွဲမှာကတည်းကပြောဆိုထားပြီးဖြစ်ပါတယ်။နိုင်ငံတကာရဲ့အကူအညီတွေဖြတ်တောက်မှုကြောင့်ကောက်စ်ဘဇားကရွင်ကြဒုက္ခသည်စခန်းနေအတွင်းကလေးငယ်တွေရဲ့အဟာရချွတ်တက်မှုအပါအဝင်စာနာမှုဘေးဒုက္ခကပ်ပေးခြင်းနဲ့ရင်ဆိုင်ရာဂိမ်းရှိနေတယ်လို့ကုလသမဂ္ဂကလေးမြတ်ရံမုံငွေအဖွဲ့ UNICEF ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Runner Flowers ကမနေ့ကမတ်လ17ရက်ကပဲဂျနီဗာမြို့တော်မှာသတင်းတောက်တွေကိုပြကြပြီးအခုလိုရက်ပိုင်းအတွင်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ဒုက္ခသည်စခန်းတွေကိုတွားရောက်တာဖြစ်ပါတယ်